တမရော်ပိုင်မိုင်တယ်ဆက်သွေးရေလုပ်ငန်းကဝန်ထမ်းနှစ်ဦးကိုရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေအေကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့တမရော်ဘက်ကပြောပါတယ်ဒီဝန်ထမ်းနှစ်ဦးအဖမ်းဆီးခံရတာနဲ့ပတ်သက်လို့တော့အေအေရခိုင်တိုင်းရင်းသားလက်နက်ကင်တပ်ဘက်ကအသေးစိတ်ဘာမှမထုတ်ပြန်သေးပါဘူးဖီအိုအေမြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကဒီကြောင့်သတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်အတွင်းဆက်သွေးရေးလုပ်ငန်းတွေသုံးမြင့်ဆောင်ရွက်ဖို့အတွက်ကွင်းစင်းဆောင်ရွက်နေတဲ့မိုင်တဲဆက်ကုမ္ပဏီဝန်ထမ်းနှုတ်ကိုအေအေရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားကြောင်းသမရတော်သတင်းမှပြန်ကြားရေးတွေးမှုဘူမှုရုပ်ဆောင်မင်းထုံးကပြောပါတယ်။
ဆက်သွေးရေးလုပ်ငန်းဆောင်ရွက်ဖို့တူတူရှိတရားနဲ့ကြောက်တော်ကိုပြောခဲ့တယ်။ကြောက်တော်ကလည်းသူတို
ပြည်နယ်ဆက်သွယ်ရေးဆိုင်ရာညွှန်ကြားရေးမှူးဦးစော်ထွန်းအောင်နဲ့ရေမောင်းဖြစ်သူဦးစော်သိန်းမောင်တို့နူးဟာရခိုင်ပြည်နယ်တွင်ဆက်သွယ်ရေးလုပ်ငန်းပုံမှုကောင်းမွန်အောင်ဆောင်ရွက်ဖို့အတွက်စစ်တွေမြို့ကနေတည်စင်ပါစက်ကွန်ရီနေ့မှာစတင်ထွက်ခွာခဲ့ပြီးအမျိုးတန်တွဲမျိုးမင်းပြမျိုးတွေကိုတွားရောက်ကြည့်ရှုခဲ့ပြီးတော့တည်စင်ပါ၂၃ရက်နေ့မှာကြောက်တော်မျိုးကိုဆက်လက်ထွက်ခွ ရသူနှူးဟာရခိုင်တိုင်းသားတွေဖြစ်ပြီးတော့အေးလက်နက်ကန်ဖွဲ့အနေနဲ့ဒေသတွင်းဆက်သွယ်ရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်မှုနှောက်နှေးပြက်စီးစေဖို့ရည်ရွယ်ပြီးဒီလိုဖမ်းဆီးခေါ်ဆောင်သားလို့လည်းဖော်ပြထားပါတယ်။မိုင်တဲဆက်သွယ်ရေးလုပ်ငန်းဟာမြန်မာစစ်တပ်ကနေအစုရှယ်ယာပါဝင်တဲ့လုပ်ငန်းလည်းဖြစ်ပါတယ်။မိုင်တဲဆက်သွယ်ရေးလုပ်ငန်းကဝန်ထမ်းနှူးကိုရခိုင်လက်နက်ကန်အေးဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့သတင်းထုတ်ပြန်ချက်ပေါ်မှာအေးပြန်ကြားရေးတာဝန်ခံခိုင်တုခကဒီပြစ်စင်ကိုမသိရှိသေးဘူးလို့ဆိုပါတယ
်။ကျွန်တော်လည်းအဲ့ဒီသတင်းအသေးစိတ်ပါမှမသိရသေးဘူးရုံးလို့ပြန်မေးထားတယ်
ဒီရပိုင်းတွင်ရခိုင်ပြည်နယ်တွင်ဖမ်းဆီးမှုတွေများပြားနေတာပါပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကဗုဒ္ဓတော်မြို့နယ်တောင်ပစာစခန်းမှာတာဝန်ကျတဲ့လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနကအမျိုးသားဝန်ထမ်း3ဦးကိုအေးအေးရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးသွားခဲ့ပါတယ်ဒီဇင်ဘာလ17ရက်နေ့ကလည်းဗုဒ္ဓတော်မြို့နယ် NLD ဥက္ကဋ္ဌဦးရဲသိန်းကိုအေးအေးဖွဲ့ကဖမ်းဆီးပြီးထိန်းသိမ်းထားစဉ်တပ်မတော်ကပြစ်ခတ်တဲ့လက်နက်ကြီးကြီးထိမှန်ခဲ့လို့တေဆုံသွားကြောင်းအေးအေးဖက်ကထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်အစိုးရဝန်ထမ်းတွေကိုအေအေဖွဲ့ကနေဖမ်းဆီးမှုများလာတဲ့ဖြစ်စဉ်ပေါ်တမတော်သတင်းမှပြန်ကြားရေးတွင်မူဘုံမှုချုပ်စော်မင်းတို့ကအခုလိုဆက်ပြောပါတယ
်ဒီကဒီကဘာလို့အစရဲနေကြတော့မှလူကြီးအနေနဲ့ပြည်သူ့အနာပိုင်းစနစ်လုံးမယ်ဆိုရအောင်ပြောပြရတော့သူတို့အနာလွှမ်းမှုတွေနေရာမှာပြည်သူ့အနာဆစ်စနစ်နဲ့ဒီဝါရအုပ်ချုပ်မှုရနေရာကိုသူတို့စားထိုးဖို့လုပ်တာပေါ့သူတို့ရဲ့အုပ်ချုပ်မှုရနေရာနဲ့စားထိုးဖို့လုပ်တာ
ဆက်သွေးရေးဝန်ထမ်းတို့ဖမ်းဆီးခံရပြီးကြောက်တော်မြို့နယ်တွင်စစ်တပ်ကနေစီစစ်မှုတွေများလာတယ်လို့ကြောက်တော်ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်တနည်းကြာစစ်ရေးသိမ်းမှမှုတွင်မှာအကြမ်းသားတွေတေဆုံထိခိုက်ဒဏ်ရာရရှိမှုအဖမ်းဆီးခံရမှုတွေကလည်းတနည်းသက်တနည်းများပြားလာနေပါတယ်ခင်ဗျာ။